စစ်ပွဲတွေကြမ်းဖက်မှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ကမ္ဘာတစ်ဝှမ်းအိုးရင်ဆုံးခွာထွက်ပြေးနေရတဲ့သူအရေအတွက်ဟာစံချိန်တင်ခဲ့သလိုအဲ့လိုထွက်ပြေးနေသူအရေအတွက်ဟာအလင်းမြန်ကိုတိုးလာနေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောလိုက်ပါတယ်။ကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရ2014ခုနှစ်အကုန်မှာအိုးရင်ဆုံးခွာထွက်ပြေးသူဦးရေတန်း60နီးပါးရှိတယ်လို့ UNHCR ကပြောပါတယ်။ဒါဟာ2013ခုနှစ်ကထက်8တန်းပိုများပြီးလွန်ခဲ့တဲ့10နှစ်ကထက်အတန်း20ကျော်ပိုများတယ်လို့ပြောပါတယ်။2013ကစတင်ပြီးတော့ဒုက္ခသည်အရွယ်တိုးလာတာဟာတနှစ်ထဲမှာကိုစံချိန်တင်လောက်အောင်တိုးလာခဲ့တာဖြစ်ပါတယ်။အခုလိုလူတွေအစုလိုက်အပြုံလိုက်ထွက်ပြေးကြတာဟာလွန်ခဲ့တဲ့2017စီးရီးယားပြည်တွင်းစစ်စတင်တဲ့အချိန်မှာဖြစ်လာတာဖြစ်ပါတယ်။ဒါပေမဲ့အာဖရိကအာရှနဲ့ဥရောပဒေသတွေမှာလွန်ခဲ့တဲ့9နှစ်တွင်းလက်နက်ကင်ပဋိပက္ခတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကလူတွေကိုသူတို့ရဲ့နေရပ်တွေကနေထွက်ပြေးစေခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်းအကြမ်းဖက်မှုတစ်မျိုးမျိုးကြောင့်မိမိရဲ့အိုးအိမ်ကိုစွန့်ခွာထွက်ပြေးသူဦးရေဟာတနေ့ကို42,500 ရှိခဲ့ပါတယ်အခုလက်ရှိအချိန်မှာတော့ဆီးရီးယားနိုင်ငံဟာအိုးရေစွန့်ခွာထွက်ပြေးသူနဲ့ဒုက္ခသည်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့အဲ့နောက်မှာတော့အာဖဂန်နစ္စတန်နဲ့ဆိုမာလီယာနိုင်ငံတို့ဖြစ်ကြပါတယ်တူရကီနိုင်ငံကတော့ဒုက္ခသည်အများဆုံးလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ